အာဆီယံအရှိတောင်အာရှနိုင်ငံတွေကြားမှာပထမဆုံးအကြိမ်ဖြစ်နေကျင်းပမယ့်စစ်ရေးလက်ကျင့်မှုကိုတောင်တရုတ်ပင်လယ်နယ်နိမိတ်နဲ့ဝေးတဲ့နေရာကိုပြောင်းရွှေ့လိုက်တယ်လို့အင်ဒိုနီးရှားစစ်တပ်ကဒီကနေ့ကြေညာပါတယ်။မူလတုန်းကသူတို့စစ်ရေးလက်ကျင့်မှုစီစဉ်ထားတဲ့နေရာကတော့တရုတ်နိုင်ငံနဲ့အဖွဲ့ဝင်နိုင်ငံတချို့ကြားမှာရေပိုင်နဲ့အငင်းပွားမှုရှိနေတဲ့နေရာဖြစ်ပါတယ်။တိုက်ခိုက်ရေးအတွက်မဟုတ်ဘဲနဲ့စစ်ရေးလက်ကျင့်မှုကိုတောင်တရုတ်ပင်လယ်ရဲ့တောင်ဘက်ဆုံးတရုတ်နိုင်ငံကသူပိုင်ဖြစ်နေပြောဆိုထားတဲ့နေရာမှာကျင်းပဖို့အတွက်အာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကပထမဆုံးစီစဉ်ခဲ့တာပါဒီစီရေးလက်ကျင့်မှုနဲ့ပတ်သက်ပြီးတော့အဖွဲ့ဝင်နိုင်ငံတွေကြားမှာသဘောထားကွဲလဲချက်တွေပေါ်ပေါက်ခဲ့ပြီးတော့ကမ္ဘောဒီးယားနိုင်ငံဘက်ကပါဝင်ဖို့မဆုံးဖြတ်ရသေးဘူးဆိုပြီးတုံ့ပြန်ခဲ့တယ်လို့မြန်မာနိုင်ငံကလည်းစီရေးလက်ကျင့်မှုဖိတ်ကြားချက်ကိုအကြောင်းပြန်ကြားခြင်းမရှိတဲ့အကြောင်းရိုက်တာသတင်းမှာဖော်ပြပါတယ်နှစ်နိုင်ငံစလုံးကတော့တရုတ်နဲ့နီးစပ်တဲ့နိုင်ငံတွေဖြစ်ပါတယ်အင်ဒိုနီးရှားစစ်တပ်ဘက်ကတော့အခုလိုစီရေးလက်ကျင့်မဲ့နေရာကိုပြောင်းလိုက်တာကတခြားဘယ်နိုင်ငံကမှဝင်ရောက်ဆွတ်ဖက်လို့မဟုတ်ပဲကိုယ်ပိုင်လွတ်လွတ်လပ်လပ်ဆုံးဖြတ်တာလို့ပြောပါတယ်အရှိတောင်အရှမှာသဘာဝဘေးရန်ရဲ့မြန်မာနေပြီးတော့ဒီအတွက်ကြိုတင်ပြင်ဆင်ဖို့လိုအပ်တာကြောင့်အာဆီယံနိုင်ငံတွေပူးပေါင်းစီရေးလက်ကျင့်မှုစီစဉ်တာဖြစ်တဲ့အကြောင်းအင်ဒိုနီးရှားစစ်တပ်ကပြောဆိုထားပါတယ်ရှင်။